မင်္ဂလာမနက်ခင်းပါခင်ဗျာ VOA American အတန်ကနေအော်တိုပါလာ2ရက်ကြာသပတေးနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုတော့အပတ်စဉ်အစီအစဉ်လေးကိုဆက်လက်တင်ဆက်ပြပါမယ်နိုင်ငံတစ်ခုမှာဒီမိုကရေစီဆုံးကားတာဘလောက်ထိပြည်ပေါ်မှာထုတ်ကားနေလဲဆိုတာကိုတိုက်တာခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီနိုင်ငံမှာရှိတဲ့ရက်ဖက်ဖွဲ့စည်းတွေဘလောက်ရှင်တန်ခွင့်ရရဘလောက်အင်အားကောင်း
ဒါကတော့တူယုံကြည်အားအစီအစဉ်မှာနားဆင်ကြရမှာပါ။ဒါအပြင်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာပို့ချခြင်းနဲ့နောက်ဆုံးရသတင်းတွေကိုလည်းပြန်တင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဦးဆံမိုးဝေကစူးစီးတင်ဆက်ပေးထားပါရခင်ဗျာ
။အရင်ဦးဆုံးတင်ပြခြင်းတာကတော့အောက်တိုဘာလ1ရက်နေ့တို့ဘန်ကောက်ပို့စ်သတင်းစာမှာမကြာခင်ကထိုင်းကာဝေးဦးစီးချုပ်အဖြစ်ကနေအနိုင်ယူလိုက်တဲ့လက်ရှိဝန်ကြီးချုပ်ပရာယွတ်ချန်အိုချာမြန်မာနိုင်ငံကိုအလေသွားဖို့ပြင်ဆင်နေတဲ့အကြောင်းဝတ်စနာနာနူဝန်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဝန်ကြီးချုပ်ပရာယုဟာသူ့ရဲ့ပထမအဦးဆုံးပြည်ပခီးစဉ်ဖြစ်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံကိုသွားမှာဖြစ်တယ်လို့အစိုးရရဲ့ပြောခွင့်ရသူကပြောဆိုပါရယ်နှစ်နိုင်ငံကြားမှာရှိနေတဲ့ကိစ္စရပ်ရပ်တွေအမြင်ချင်းဖလှယ်ဖို့လာမယ့်6ရက်နေ့နဲ့10ရက်နေ့တွေမှာတွားရောက်လေပတ်ဖို့မြန်မာအစိုးရရဲ့ဖိတ်ကြားထားချက်ကိုလက်ခံလိုက်ပြီလို့မစ္စတာယုံယွတ်ကပြောဆိုပါရယ်မြန်မာအစိုးရခေါင်းဆောင်တွေတွေ့ဆုံချိန်မှာအဓိကဆွေးနွေးမဲ့အကြောင်းအရာတွေကတော့နှစ်နိုင်ငံကြားကြေကြေပြန့်ပြန့်ပူးပေါင်းဆောင်ရွက်ရေးရွှေပြောင်းအလုပ်သမားတွေရဲ့ကိစ္စနဲ့ဒုက္ခသည်တွေအရေးစတာတွေပါဝင်တယ်လို့ထိုင်းနိုင်ငံသားဝန်ကြီးဌာနကဘန်ကောက်ပို့စ်သတင်းစာကိုပြောတယ်လို့ဆိုပါတယ်။မြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံတဲ့အခါမစ္စတာပရာယုတ်ဟာရေနံပိုက်လိုင်းတွေ့တန်းရေးနဲ့ရေနဲ့စိတ်ကန်းဆက်မှုဇုံတည်ဆောက်ရေးစတာတွေပါဝင်တဲ့တဝဲစီမံကိန်းကိစ္စကိုလည်းဆွေးနွေးလိုက်မယ်လို့မျှော်လင့်ရတဲ့အကြောင်းရေးသားထားပါတယ်။အပြည့်စုံကို bangkokpost.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ဆက်ပြီးတော့တင်ပြပေးစင်တာကတော့ East Asia Forum Online စာမျက်နှာမှာအာရှဖွံ့ဖြိုးရေးပန်းရဲ့သူတည်တည်တယောက်ဖြစ်တဲ့စေယုံပတ်ရဲ့သုံးသက်ချက်အဆောင်မတစ်ပုဒ်ဖြစ်ပါတယ်။မြန်မာ cannot afford to pass up reform မြန်မာနိုင်ငံဟာပြုတ်ရင်ပြောင်းလဲမှုတွေကိုမလုပ်ဖက်နဲ့နေလို့မရဘူးလို့ခေါင်းစဉ်တက်ထားပါတယ်။မြန်မာနိုင်ငံဟာဆယ်စုနှစ်ပေါင်းများစွာစီးပွားရေးနိုင်ငံရေးအထူးကျန်နေလာခဲ့ပြီးတဲ့နောက်မှာစီးပွားရေးတကားကိုဖွင့်လာခဲ့ပါတယ်။မကြခင်အချိန်ထိတော့ပြုပြင်ပြောင်းလဲရေးဆိုတာဟာနိုင်ငံတကာအတိုင်းအဝိုင်းနဲ့ပြန်လည်ထိတွေ့မှုပြုလုပ်တာဖြစ်ပြီးတော့ဖွံ့ဖြိုးတိုးတက်မှုကိုလှုံ့နှိုးနိုင်ခဲ့တယ်လို့ရေးသားထားပါတယ်။နှစ်နှစ်အတွင်းမှာတစ်မျိုးသားလုံးအသက်တင်ကုန်ထုတ်လုပ်မှု GDP ဟာ900%အထိအမှန်မှန်တိုးတက်လာခဲ့တယ်လို့ IMF အဖွဲ့ကြီးရဲ့အခန့်မှန်းချက်မှာဖော်ပြထားပါတယ်။အဲလိုမျိုးတိုးတက်လာမှုမှာကမ်းလွန်ရေနံနဲ့သဘာဝတန်ငွေထုတ်လုပ်မှုကအခရာကျတယ်လို့ဆိုပါတယ်။အာရှတိုက်ကဖွံ့ဖြိုးစေတိုင်းပြည်တွေဟာဖွံ့ဖြိုးမှုရဖို့အတွက်ကုံသွဲမှုနဲ့နိုင်ငံရခြားကတိုင်းရည်ရင်းနှီးမြှုပ်နှံမှုတွေကိုပို့ပြီးတော့အာရုံစိုက်ကြပါရယ်မြန်မာနိုင်ငံမှာလည်းအရေးယူပိတ်ဆို့ထားတာတွေကိုပြန်ပြော့ဖွင့်ပေးလိုက်ချိန်မှာအခွင့်အလမ်းတွေအများပြားရှိနေပြီးတော့ဒီအခွင့်အလမ်းတွေကိုဖမ်းဆုပ်နိုင်ဖို့လိုတယ်လို့ထောက်ပြထားပါရယ်2015ခုနှစ်အတွက်ပြင်ဆင်ထားတဲ့အာဆီယံစည်းဝါးရေးအတိုင်းအဝိုင်းဆိုတဲ့ကြီးမားတဲ့ဒေတာဈေးကွက်ကြီးကနေအကျိုးအမြတ်ကြီးကြီးမားမားရရှိနိုင်တယ်လို့လည်းရေးသားထားပါရယ်ထောက်ပို့လုပ်ငန်းတွေလောက်ခံဆောင်ရွက်ပုံနဲ့ပတ်သက်ပြီးတော့ကမ္ဘာဝန်ကပြုလုပ်တဲ့စစ်တမ်းမှာမြန်မာနိုင်ငံရဲ့အဆင့်ဟာတော်တော်လေးနှိမ့်ကျနေတယ်လို့ဆောင်းပါးရှင်ကရေးထားပါတယ်။နိုင်ငံပေါင်း160မှာ145အဆင့်ရှိနေပြီးတော့အခြေခံအဆောက်အုံတွေတည်ဆောက်ထားမှုက139အဆင့်မှာရှိနေတယ်လို့ဆိုပါတယ်။အခြေခံအဆောက်အုံအားနည်းမှုဟာစိုးရိမ်စရာပြဿနာဖြစ်တယ်လို့လည်းထောက်ပြထားပါတယ်။တစ်ဆက်ထဲမှာပဲသွင်းကုန်ထုတ်ကုန်လုပ်ငန်းတွေမှာမလိုအပ်ဖက်နဲ့စာရွက်စာရည်တွေတင်ပြနေရတာတွေဌာနဆိုင်ရာအစဉ်အဆက်သွားနေရတာတွေစာရာတွေကိုရှော့ချပစ်ဖို့လိုတယ်လို့လည်းရေးထားပါတယ်။နောက်ပြီးတော့မမြင်နိုင်တဲ့အဟန့်အတားတွေကလည်းရှိပါသေးတယ်။အဂတိလိုက်စားမှုတွေတရားမဝင်ပေးဆောင်နေရတဲ့ငွေတွေမရှိစေရအောင်လို့အုပ်ချုပ်မှုအပိုင်းမှာဖွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ထောက်ပြပါတယ်။ပညာရေးမှာရင်းနှီးမြှုပ်နှံမှုလုပ်ဖို့အတိတ်ကာလပြက်ကွက်ခဲ့တာကလည်းမြန်မာနိုင်ငံရဲ့ကျွမ်းကျင်အလုပ်သမားကဏ္ဍမှာကြီးမားတဲ့ကွာဟမှုကြီးဖြစ်နေပါတယ်စသဖြင့်ရေးသားထားတာပါအပြည့်အစုံကိုတော့ East Asia Forum Online မှာတွားရောက်ပြီးတော့ဖတ်ရှုနိုင်ပါတယ်ရှင
်ဦးဆံမိုးဝေကစူးစီးတင်ဆက်ပေးခဲ့တာပါခင်ဗျာအခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
bad mouth
ဖြစ်ပါတယ်စာလုံးပေါင်းက bad bad ကဆိုးတာမကောင်းတာ mouth mouth ကပါးစပ်ဆိုတော့စကရိုက်ကလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ပါးစပ်ကဆိုးတာမကောင်းတာပေါ့ရှင် idiom အသေးပဲကလည်းခက်ဆင်းဆင်းလို့ဆိုရပါလိမ့်မယ် သူများအကြောင်းမကောင်းပြောတာနှိမ်ပြောတာကဲ့ရဲ့ပြောတာအတင်းပြောတာဆိုရင်ဒီအသုံးကိုရည်ညွှန်းပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary badmouths her husband everywhere so he got fed up and is planning to divorce her
Mary ဟာသူ့အမျိုးသားရဲ့အတင်းကိုနေရာတကာမှာလိုက်ပြောနေတာပဲဒါကြောင့်လေသူမျိုးသားကစိတ်ကုန်ပြီးတော့ခုတော့ကွာရှင်းဖို့ပြင်ဆင်နေပြီလေလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary badmouths her husband everywhere. So, he got fed up and is planning to divorce her.
အတင်းပြောမယ်။သူများအကြောင်းမကောင်းပြောမယ်။ကဲ့ရဲ့ပြောဆိုမယ်ဆိုရင်ဘယ်လိုပြောမလဲ?
badmouth
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မြမအရေးသုံးသချက်အစီအစဉ်ကိုတင်ဆက်ပေးဖို့အလှည့်ရောက်ပါပြီခင်ဗျာပြည်သူလူထုရဲ့တခဲနဲ့ထောက်ခံအားပေးမှုနဲ့ပေါ်ထွက်လာခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာအခက်အခဲမျိုးစုံကိုဖြတ်သန်းရင်း26နှစ်တာကာလကိုကျော်လွန်လာခဲ့ပါပြီဒီမိုကရေစီရရှိရေးဆိုတဲ့အဓိကရည်မှန်းချက်ကိုရောက်ရှိမဲ့အလားအလာဘယ်လောက်ထိနီးစပ်လာနေပါပြီလဲလူအာဏာချက်တွေရှိနေသေးလဲဆိုတာ NLD ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်နဲ့ဦးကျော်ဇန္နာတို့ကဆွေးနွေးသုံးသပ်ထားပါရခင်ဗျာ
။ဒီနေ့ခင်ဗျာပထမဆုံးမေးချင်တာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အခုနှစ်ပေါင်း26နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။အခုချိန်မှာပြန်ပြောင်းကြည့်ရင်အဓိကအဖြစ်ဘယ်လိုအောင်မြင်မှုတွေရလာခဲ့တယ်လို့ထင်မိပါလဲခင်ဗျာ
။တခြားဆွေးနွေးမှာဒီအောင်ဆန်းစီကျေကျေကွန်စာပြလိုက်တဲ့ချိန်ကစားရလို့ပြောရမယ်ဒါပေမဲ့သူကြေကြေကလွတ်ပြီးတော့မှချက်ချင်းမသိတာသေးဘူးနောက်ဆုံးက2017ခုနှစ်ဩဂုတ်လပေါ့ရှိလာတယ်မှာတောင်ဆန်းစီကဟိုဦးတန်းစင်ကနေထိတ်ခေါ်ပြီးတော့စီးနေနေရတဲ့အချိန်အစားပြီးတော့ကျွန်တော်တို့ NL ရဲ့ကကြမဟာတွတ်တက်လာတယ်လို့တချင်းနဲ့မြစ်တက်လာတယ်လို့ပြောလို့ရပါတယ
်တကယ်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထူထောင်ခဲ့တာဟာစီအနာရှင်စနစ်အောက်မှာကြဲအောင်နေတဲ့မြန်မာလူ့အဖွဲ့အစည်းကိုဒီမိုကရေစီလူ့အဖွဲ့အစည်းဖြစ်အောင်ဦးဆောင်ပြီးတော့လမ်းညွှန်သွားဖို့လို့ကျွန်တော်နားလည်ပါတယ်ဆိုတော့ပြည်သူတွေရဲ့အဓိကညှို့မှန်းချက်ဖြစ်တဲ့ဒီမိုကရေစီလူ့အဖွဲ့အစည်းဖြစ်ထွန်းရေး NLD ရဲ့နိုင်ငံရေးရည်မှန်းချက်ဖြစ်တဲ့အဲ့ဒီအရေးကိုဘယ်လောက်ထိရှေ့တိုးအောင်ဆောင်ရွက်နိုင်ခဲ့ပြီလို့ထင်ပါလဲခင်ဗျာ
လူ့အဖွဲ့အစည်းအတွက်ဒီမိုကရေစီထွန်းအားရေးကိစ္စဟာကျွန်တော်တို့အထက်တော့လုပ်နိုင်ရတယ်ဒါဆက်ပြီးဒီကောက်ပွဲဆက်ပြီးဒီကောက်ပွဲကကျွန်တော်တို့ရဲ့ဒီလူ့ကမ္ဘာမှုကိုပြတာတဲ့အထောက်ထားပဲဖြစ်ပါတယ်။ဒါလည်းပတ်သက်ရင်ကျွန်တော်ကျင်းနေရတယ်တော့မဟုတ်ဘူး။ကောင်းကောင်းကြီးကမနင်္ဂနွေမှာဒီလိုထုံးရဖို့အတွက်ရစ်ခေမပြတ်တဲ့စိတ်နဲ့ရှေ့ပြီးဆက်ပြီးတဲ့ခါမှာကျွန်တော်တင့်တော်ရင်တင့်တော်တယ်လို့အစိုးရနဲ့ပူးပေါင်းဆောင်ရွက်တာတွေရှိတယ်။ချုပ်ကိစ္စတွေမှာကျွန်တော်ဆန့်ကျင်တာတွေရှိတယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ဒီနေ့အနေထားအထက်တော့ရတယ်ဒီလိုလည်းကျင်းနေစရာကောင်းတဲ့အချိန်တော့မရောက်သေးဘူး။ဒီလိုအခြေအမှုကျင်းပြပြပြထောက်ဆောင်နိုင်မှုဆိုတာတော့အဲဒီသမရဖြစ်နေဆိုတဲ့စိတ်ခါတော့ကျွန်တော် energy အဖွဲ့ဝင်မြေဘွက်ရေဒီဖွဲ့ချုပ်အဖွဲ့ဝင်အားလုံးမှာဆန္ဒရှိနေရပါတယ်
တော့အောင်ဆန်းစုကြည်သမရဖြစ်ရေးကိုမျှော်မှန်းကြရဲဆိုတာကျွန်တော်ထင်ပါတယ် NLD အဖွဲ့ဝင်တွေနေမကပြည်သူလူထုအများစုကလည်းဒီလိုဖြစ်လာစေခြင်းနဲ့ဆန္ဒရှိနေကြပါတယ်အဲ့လိုဖြစ်လာနိုင်မဲ့အလားလာရောရှိပါရလားအခုခါမှာဖွဲ့စည်းပုံပြင်ဆင်ရေးအခြေခံအကြဆုံးဖြစ်တဲ့အချက်တောင်မှစီမတူနိုင်ပဲဖြစ်နေလို့ကျွန်တော်ထင်ပါတယ်
။ဒါနဲ့ပတ်သက်လို့ကျွန်တော်ညှိရှိပြီးတော့ဥပမာနှစ်ခုပြောပြရမှာလေ။ဒီကဒီကိုဒီခေါ်ရစတယ်ထောင်ရဲကျွန်တော်တို့ဟွာညီမရက်ထဲမှာအမျိုးသားပြန်လဲတင်ရရေးဆိုတဲ့ညီမရက်ပါတယ်လို့ဆေးဆေးရတဲ့ရေဆိုင်ကိဆိုပြီးတော့ dialogue ပေါ့။အဲ့ dialogue ကိစ္စပါတယ်။ပါတဲ့ခါမှာအဲ့ကိစ္စကိုကျွန်တော်တို့ဇာဝရရှိရဲ့ရှိတဲ့ကူမှာစပြီးတော့ပြောတော့ကလူတွေကကျွန်တော်တို့အယူထင်ရတယ်ကျင်းနိုင်မှာမလားစစ်တပ်ကလူတွေပြောရမှာဘယ်လိုဖြစ်မှလဲ။ဗာညာပေါ့လေ။ကိုယ်တော်လည်းပဲဒီလမ်းလေးကိုတစ်ဖက်မှမှတော့ဆက်ပြီးတိုက်ဆွဲပြီးတော့ဆွေးရှာပြီးရုန်းကန်တဲ့အခါမှာ2017ခြေရာပိုင်းမှာ NLD နဲ့ဒေါ်ဆန်းစီကိုပြစ်တယ်လို့မရဘူးဆိုတော့သဘောနဲ့သမ္မတဦးသိန်းစင်ကဒေါ်ဆန်းစီကိုခေါ်ပြီးတွေ့တဲ့ဥစ္စာကျွန်တော်ဒီပေါင်းနေဆိုကြမြန်မာနဲ့ dialogue ပဲ။အဲ့ dialogue ကြောင့်ကျွန်တော်တို့ကပါတီကယမိမှတ်ပုံတွေရတယ်ကျွန်တော်တို့ကမဘူရရဲ့ခုလိုတော်တယ်မှာရောက်နေတယ်။ဒါကျွန်တော်တို့ဒီဇိုင်းမလုပ်ခဲ့တဲ့ဒီမှရဲ့အလားတူပဲကျွန်တော်တို့ကောင်စားကြီးတမတ်ဖြစ်ပြစ်စားလဲကျွန်တော်တို့ဆက်ပြီးထုတ်ရှားမှာ။ဒီလိုလုပ်ခဲ့တဲ့နေရာပုံမှန်နေရာတွေချပြင်ဖြစ်နေပတ်တယ်လို့အောင်မြင်တဲ့ပြစ်စားကအဲ့ဒါပြည်သူလူထုခဲနဲ့ထောက်ခံတဲ့တကြောင်လည်းဖြစ်တယ်။ တို့အာနာနေတဲ့ကဒီလိုဖြစ်တော့တက်ကပုဂ္ဂိုလ်တွေလည်းသတိထားမိတဲ့ခါကျတော့ဒီကတောင်းရစ်ချက်ပြင်းကြီးအလားလားကောင်းလို့မယ်လို့ကျွန်တော်ပြောနေတယ်။အဲဒီရတော့လည်းဆောက်ဒီခေကောင်းပြီဆိုလို့ရှိရင်ကျွန်တော်နောက်ထပ်တစ်ခါတော့ဘုမ59စလုံးကိုဘယ်လိုဒီနဲ့ကင်တွေရမလို့ဆိုတာစဉ်းစားရမယ့်သဘောရှိပါတယ
်။အခုအမျိုးသားပြန်လည်သစ်မြရေးဆိုလို့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးဟာ3 waves for the line 3000နဲ့လောက်တာပထမ line အဆင့်မှာကိုအမျိုးသားပြန်လဲသစ်မြရေးဟာအကောင့်ထဲပေါ်ထန်ခဲ့ပြီဖြစ်ပါတယ်ဆိုတော့ဆိုပြီးတော့အခုလက်ရှိမြန်မာအစိုးရကိုယ်စားလှယ်နိုင်ငံရေးဝန်ကြီးအရကုလသမဂ္ဂမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲကြွားလုံးထုတ်သွားတယ်လို့ပြောရလိမ့်မလားပါပဲဆိုတော့ဥဝင်းထိန်တို့ကအမျိုးသားပြန်လဲသစ်မြရေးဟာဒီအဆင့်မှာတကယ်ပဲပြည့်စုံပြီးမြောက်ခဲ့ပြီလို့ယူဆပါသလားခင်ဗျာအဲ
ကျွန်တော်ဇာတ်ရည်ရောက်ပေါ်နိုင်ငံရေးဒီမှာပန်းနေတခုကနိုင်ငံမှာပြည်တွင်းမှာတာရှိခမ်းလက်ရေချမ်းရဖို့ဆိုတာဒီမှာရက်တစ်ခုပါအဲ့ဒီမှာရက်တစ်ခုနဲ့ပတ်သက်ပြီးရရှိဆိုရနိုင်နေတဲ့နိုင်ငံရေး process ကြီးကျွန်တော်တို့လက်ချင်းပြောင်းစောင့်ကြည့်တယ်အခုရှိတာကျွန်တော်တို့ကအဲ့ထဲမပါနိုင်ဘူးဘာကြောင့်မပါနိုင်လဲဆိုလို့ရှိရင်ကိုယ်မခေါ်လို့ရပါလို့ကမဖြစ်ဘူးကိုယ်မပါလို့မခေါ်လို့ရပါဖို့ပါတယ်ဆိုတာမဖြစ်သလိုကျွန်တော်တို့ဒီမှုတရားကောင်းလို့လည်းကျွန်တော်တို့ကရမ်းလို့ခုအချိန်မှာကျွန်တော်တို့ကရေချမ်းရေးနဲ့ပတ်သက်ပြီးဒီပါလက်ကန္တာကပါလိပါနိုင်ငံလေးမလို့ယုံကြည်တယ်။အဲ့ဒီဒီမှာရရှိနေပါတယ်။ဒါကြောင့်မလို့အစားတွေကမိသားပြန်လဲတင်ရည်ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့နဲ့ဟလာစင်စိုးကလို့မဟုတ်တဲ့ဘာမှရှိတဲ့ဥဒိသိစိုးကလည်းအခက်ရောက်တော့ပြောလို့ဆိုလို့လုံးလုံးကြံလို့ရနေပြီ။ဒါပေမဲ့လည်းတိုင်းနိုင်ငံပတ်သက်ပြီးတော့ဒီလိုရဖို့ဆိုတာကျွန်တော်တို့ချိန်မှာခဲတဲ့ဝင်ပါလာနိုင်ငံအကြောင်းရှိတယ်လို့ယူဆပါတယ
်။အေးတိုင်းရင်းသားတွေအရေးအပြင်အခုကြည်လေးကြီးလိုလူတွေပြောနေကြတဲ့သမရရဲ့ဒေါန်ဆန်းစုကြည်ရဲ့သူရဥရှင်မန်းရဲ့ကကွေဥစည်းချုပ်ရဲ့အဲ့လိုတွဲဆုံဖို့လည်းပဲတောင်းဆိုသံတွေကြားနေရပါတယ်အဲ့ဒါကောတွဲဆုံနိုင်မဲ့အလားလား
သမရဥစည်းချုပ်ကမူတည်ပါတယ်ဒေါန်ဆန်းကြီးကဒီဝန်ဆိုင်ဖိလိပိုင်နဲ့ပတ်သက်တောင်းဆိုတာကြားပြီးကျွန်တော်ဒီလက်တော်ဘက်ကတော့ဒါတို့ဒီဆန္ဒကိုခိုက်နေကြတော့အကြောင်းမရှိဘူးဒီနိုင်ငံရေးသမရကနေပြီးတော့ညီညွတ်ကြလာရင်တော့ဆက်မလို့ဥစည်းချုပ်ကိုယ်ရင်လည်းမြင့်တယ်ကြာကြောင်းတော့မရှိပါဘူးအဲ့တော့ဒါဒီဒီမှာကျလည်းကျွန်တော်ဆက်ပြီးတော့ဖုတ်ကန်ထားပြီးတော့ညရည်အဲ့ဒီလိုကျိုးကျိုးရမယ်ဆိုတဲ့ခန္ဓာရှိကြပါတယ
်အဲ့ဒါဖြစ်မလားသေးပဲနဲ့တော့အမျိုးသားပြန်လဲသစ်မြည်ရေးဟာအတော်ခီးရောက်နေပြီလို့ပြောဖို့မခက်ဘူးလားခင်ဗျာ
အဲအခုမျိုးသားပြန်လဲသစ်မြည်ရေးကိစ္စကကျွန်တော်မှန်းတော့မဖြစ်သေးဘူးဒါပေမဲ့ဒီကခုနကရောက်နေပြီဆိုလို့ပြောလို့ရပါတယ်ပြောလို့မရှိဘူးဆိုတာကကျွန်တော်တို့မဟုတ်ပါဘူး။ကျွန်တော်ရထားတယ်။လူကလည်းဆက်ပြီးကြိုးရနေတယ်။ဒေါန်ဆန်းကြီးကကိုယ်တိုင်ကဒီကိစ္စကိုမြင့်ချင်မပြဆောက်ကြည့်နေပါတယ
်။ဟုတ်ကဲ့အမျိုးသားကျွန်တော်တို့အောင်မြင်မှုပိုင်းနဲ့ရှေ့အလားလာဖြစ်ပါတယ်။ဒါကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလူတွေဝေဖန်ကြတာတွေလည်းကြားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရောမိမိကိုယ်ကိုမိမိအားများနိုင်တဲ့အစိတ်ပိုင်းများရှိမိပါလားကိုယ့်ကိုယ်ဝေဖန်ရေးလုပ်မိရင်ဘယ်ဟာတွေကိုအားနည်းချက်ဖြစ်တွေ့ရပါတယ်ခင်ဗျာ
။အခုဒီကျွန်တော်လည်းကိုယ့်ကိုယ်ဝေဖန်ရေးလုပ်နေပါတယ်။တော်ရစီမလာကြီးဒီလိုခီးသွားတဲ့ခါဘာတွေရတယ်ဆိုလို့ရှိရင်တော်ရစီကြီးနဲ့မျိုးရည်မျိုးကြီးဖွဲ့ချုပ်ကိုပြည်သူလူထုရဲ့ထောက်ခံမှုကကြမသွားဘူးတတိယအတော့ရရပြောလို့ရမယ်တို့လိုလည်းကျွန်တော်တို့ရဲ့မြို့နယ်အဖွဲ့ကြီးတွေခရိုင်ဖွဲ့ကြီးတိုင်းဖွဲ့ကြီးတွေကစီစီလုံးလုံးကြီးကြီးလေးလေးမရှိတဲ့အတွက်ကြောင့်မို့လို့ဒီကိုကျွန်တော်လူချင်းလူဒီဆောက်လို့မရသေးဘူးအဲ့လိုဒီဆောက်လို့ရမှသာလေပြည်သူလူထုရဲ့ထောက်ခံချက်ကိုကျွန်တော်တို့ကတော်ရစီကြီးကိုထောက်ခံချက်ကိုနိုင်ငံရေးအရာကြီးဖြစ်ကြောင်းလည်းနိုင်မှာဖြစ်ပါတယ်ကျွန်တော်ကချေရည်တွေလည်းကိုယ့်ကိုယ်ဝန်ဆောင်ပြီးတော့မှတက်နိုင်ရပြည်ပြည်မှုကျင်းပနေပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာဒေါန်ဆန်းစုကြည်ကလွှဲရင်ခေါင်းဆောင်မှုအစဉ်စဉ် down the line တော့လေနောက်ဘလူးဆက်မဲ့တဘူကြတဘူတဲအဲ့လိုအစီအစဉ်နှစ်တကြလှုပ်ထားတာမျိုးမရှိဘူးလည်းပြောရပါတယ်အဲ့ဒါကိုဗာပြန်ပြောစရာရှိပါလဲ
ဒါကတော့ရှိရှိလေးပါတော်စားကြီးရဲ့အနေကဗမာပြည်မှာရှိတဲ့အနေကနိုင်ငံအားနဲ့ရှိတဲ့အနေကကိုဘယ်မှာရှင်းလို့မရဘူးအဲ့ဒါအစိုးရဖွဲ့ရဲ့လူတွေရှင်းလို့မရဘူးကျွန်တော်တို့အနေနဲ့ဖွဲ့ရဲ့ရှင်းလို့မရဘူးအဲ့တော့တော်စားကြီးလိုအချက်အလက်တွေပုံကိုတယောက်နဲ့ညီချက်တဲ့နံပါတ်ရင်းတို့ဒုတိယကောင်းဆောင်တို့အဲ့ဒါဒုတိယတန်းပါတို့ဆိုတော့ကျွန်တော်ထက်ပြီးစဉ်းစားရလဲမရှိဘူးဝေမကြတဲ့အကြောင်းမရှိဘူ
းကျွန်တော်ထင်တယ်အဲ့လိုပြောတဲ့လူကစိုးရင်လို့ပြောတယ်လို့ထင်ပါတယ်ဒါသင်္ကာရသဘောဘာမှမပြောနိုင်ဘူးပါလေမဖြစ်ပါစေနဲ့လို့လူတိုင်းဆုတောင်းပါတယ်အခုခုဆို
ရင်ဖြစ်နေတာပေါ့တော်လမ်းနေနေတာကိုမြည်ဘယ်သူပြင်လဲအစမ်းကြည့်ပါဦးအဲ့ဒီနေရာကိုဘယ်သူကနံပါတ်2လေးရှင်းရမှာလဲဘယ်လိုမှမဖြစ်တဲ့ကိစ္စကိုပြောနေကြတာဟိုကပေါ့ပြောရမှရှိလို့ရှာပြန်ပြောနေလို့ယူဆရမှာပဲ
ဆိုရင်တခါတခါဒေါန်ဆန်းစီအဆင်မပြေလို့သူမပြောနိုင်တဲ့ကိစ္စတွေကြာရင်တော့ဘသူကတာဝန်ခံပြီးတော့ဖြစ်ရှင်းရပါလေ။အဲ့တော့
အခုလည်းလွတ်တော်ပြန်လာတဲ့ကိစ္စလို့ဆက်မှန်းနေပေါ့။ပါတီကနေပြန်လာတဲ့ဖြစ်ဖြစ်ဒီလိုနဲ့ပြန်လာတဲ့ဖြစ်ဖြစ်တော့လွတ်တော်ကိုယ်စားလှယ်တက်နေဖြစ်ရှင်းလို့ဒီရန်ကုန်မြို့ရေချိုးကိစ္စမှာဦးဟန်သာတို့ဦးညောင်တို့ဦးတိုးတိုးတို့ကပါတီဒီကပြန်လာပြီးကဲတက်နေတယ်တက်နေမှာဖြစ်ရှင်းနေပါလေ။ပြဿနာပေါ်ရပေါ်လာလို့ခေါင်းခံပြီးတော့
ဒီရှင်းရည်ခါပြရပါတယ်။တန်ငယ်ရေးတကြွသူတချို့ရဲ့သုံးသက်တံကိုကျွန်တော်ကြားပါရယ်။တောင်းဆန်းစုကြည်ကိုယ်တိုင်ခေါင်းဆောင်ပြီးတော့လူလူနီးနဲ့တောင်းဆိုသင့်တာတွေလူသင့်တာတွေအများကြီးရှိတယ်လို့လည်းပြောကြပါရယ်။အဲ့ဒီကိစ္စတွေကိုမလုပ်ဘူးလို့လည်းသူတို့ကဝေဖန်ကြတယ်။ဥပမာဆိုကြပါစို့နှိုင်းရှင်ကြတယ်။မဟာတမဂန္ဒီအိန္ဒိယမှာလွတ်လပ်ရေးတိုက်ပွဲတွေလုခဲ့ရုံကအကြမ်းမဖက်တဲ့လူလူနီးနဲ့အာနာဖီဆန်တဲ့နီးတွေကိုလုခဲ့တယ်။တောင်းဆန်းစုကဒီလမ်းစဉ်ကိုတစ်ခါမှမရွေးဘူးလို့လည်းဝေဖန်တန်ကြားပါရယ်။ဘာပြောစရာရှိပါလဲဒီကိစ္စကို။
ကန္နမန္တလူဟိုဘောတောင်ဆန်းကြီးတို့ရဲ့အယုတ်ဒီကိုအလားဝေးပါမယ်ဆိုတော့ဝေးပါကြတယ်အများကြီးရှိကောင်းရှိမှာပေါ့ဒီတော့ကျွန်တော်တို့ကထဲထဲလေးလုပ်နေဟာနဲ့ပတ်သက်ပြီးတော့တောင်ဆန်းကြီးရဲ့ခေါင်းဆောင်မှုကျွန်တော်ဘယ်သူမှတမ်းရမရှိဘူးဒါတစ်ချက်ပေါ့နောက်တစ်ချက်ကကျွန်တော်တို့ကအပြိမ့်ခံပြီးတော့မှဆိုင်မိုတွေဖြုတ်ခံပြီးပါတီဝင်ဖွဲ့တွေတော့မှဖေဖေဖြစ်အောင်လုပ်နေတဲ့အနေအထားတွေပြီးတော့ခုကျွန်တော်တို့တော်တယ်မှရောက်နေပြီပြောရကြရလို့ဒီဒီလိုမှလည်းပြောနေဒီပတ်မှလည်းပြောနေပြီအဲ့တော့အဲ့ဒီအနေနဲ့တစ်ခုခြားနေချက်ကိုတိုးတက်လာတာကိုမြင်လို့ရှိရင်အာဒီကတည်းကရေတိုးဝက်ပြည်တာတော့မြင်ရမှာပေါ့ဗျာရေတိုးဝက်ဆိုတာတော့ရေတိုးမပြည့်ဘူးဆိုတော့လူကြီးအကြောင်းရှိလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမြင်နေတဲ့မိကွန်းတစ်ခုကတော့မီဒီယာနဲ့ဆက်ဆံရေးဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာမီဒီယာနဲ့ဆက်ဆံရေးမှာအတော်လေးမပြင်းမပြင်းမှုတွေရှိတယ်အဆင်မပြင်းမှုတွေရှိတယ်လို့မီဒီယာသမားတွေရဲ့ညှိကြွတာလည်းကြားပါရတယ်အဲ့ဒါရောခင်ဗျာဘာပြောကြမှာလဲ
အဲ့ဒီအဆင်မပြေမှုတွေရှိတယ်ဆိုတာကျွန်တော်လည်းသိပါတယ်တချို့ကိစ္စတွေဒီမှာကျွန်တော်မပေါ်ရတဲ့တာဝန်ရှိတယ်ဘာကြောင့်တာဝန်ရှိတယ်ဆိုလို့ရှိရင်တချို့သတင်းနောက်ခရီးတွေကကိုလိုအမယ်ဟုံးမှာပေါ့အင်္ဂါလေးမလေးလာတဲ့နဲ့ပေါက်ရနေနေနေတဲ့ခါမှာကျွန်တော်တိမခံရအောင်လောက်ကြည့်တာရှိတယ်ဥပမာဆိုတာကဗျာကောင်းတယ်မရှိဘူးလေအဆက်ကမလို့ဒီနေ့ကျွန်တော်ဖြေလည်းမဖြေဘူးမေရမီရဲ့ဆိုကြတော့ငါ့ဘက်ကရှိတယ်။ဘာကြောင့်လဲဆိုရင်အတိတ်မှရှိတဲ့မိမို့မလို့။အဲ့တော့ရေရှင်မာတော့ကျွန်တော်ဒီပြဿနာကိုတခုရဲ့ရှိတာပေါ့လေကျွန်တော်တို့ပြန်ကြိုက်တာကဘုန်းကြီးဆိုတဲ့ကျမန်ချုပ်ရတာလည်းပါတာပေါ့။ခါလိုက်ဆိုဒီကိစ္စတွေကသူရဲ့ဒီဆိုင်ဖြစ်ချင်းပြဿနာတော်များဖြစ်ချင်းသွားတာ။အဲ့ဒီလိုဦးကျော်သားကဒီလိုပြောတဲ့တည်းကကျွန်တော်ကျေးဇူးတင်ပါတယ်ကျွန်တော်လည်းတက်နိုင်တဲ့ကိုယ့်မှာချိုးလို့ရှိတာကိုရှာပြီးတော့ပြည်ပြည်ကိုကြိုးစားပါမယ်။
ဒါနဲ့အော်လီရာဒေါန်ဆမ်စုကြည်မရှိရင်ဘယ်သူကောင်းဆောင်မလဲဆိုရဲမေကွန်းဟာဒီနိုင်ငံတွေမှာလဲသမ္မတအောင်ဒုတိယသမ္မတတွေထားတာပဲနိုင်ငံတိုင်းမှာထားတယ်တခြားကောင်းဆောင်တွေကတခုခုဖြစ်ခဲ့ရင်ဆိုပြီးတော့အဲ့လိုထားရတာပဲမပြောနိုင်ဘူးလေညာ
ဟာအဲ့လည်းဖြစ်လာမှာပေါ့ဗျာမပူပါနဲ့ခင်ဗျားတို့စိတ်ပူလို့ကျွန်တော်လည်းစိတ်ပူပါတယ်ဒါပေမဲ့ဖြစ်လာမှာပါ
မြမရေ30ချက်အစီအစဉ်ကိုဥကျော်စန္ဒကအစီအစဉ်တင်ဆက်ထားတာပါခင်ဗျာအခုတော့သူယုံကြည်ရအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
ဒီမိုကရေစီနိုင်ငံတစ်ခုမှာအသင်းဖွဲ့များလူလက်စာတင်းနေဖွဲ့စည်းခွင့် Freedom of Association ကအရေးကြီးတယ်ဆိုရဲဟာအဖြစ်မနေရှိဖို့လိုရဆိုတဲ့ဟာကိုကျွန်တော်ယုံကြည်တယ်။နိုင်ငံတစ်ခုမှာဒီမိုကရေစီထွန်းကားတာဘလောက်ထိပြည်ပြည်ဝဝထွန်းကားနေလဲဆိုတာကိုတိုက်တာခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီနိုင်ငံမှာရှိတဲ့ရက်ဖက်ဖွဲ့စည်းတွေဘလောက်ရှင်တန်ခွင့်ရတယ်ဘလောက်အင်အားကောင်းတယ်ဆိုတဲ့ဟာကစံချိန်စံချိန်တစ်ခုဖြစ်တယ်ဆိုတာကအားလည်းသိရှိပြီးဖြစ်တယ်။ဒီမိုကရေစီထွန်းကားတဲ့ပြည်ဝရဲ့နိုင်ငံတွေမှာဆိုလို့ရှိရင်ရက်ဖက်ဖွဲ့စည်းရဲ့ဆိုးရရဲ့တာဝန်ခံနိုင်မှုတွေတာဝန်ယူနိုင်မှုစွန့်ရင်းနေတာမျိုးတွေထိကြောက်ပေးရတဲ့လေးဖက်ဖွဲ့စည်းဖြစ်ကြတယ်။ဒါကြောင့်နိုင်ငံမှာတော့မြေပေါင်းများစွာလက်ဖက်ဖွဲ့စည်းတွေလွတ်လပ်စွာရှင်သန်ခွင့်ရတော့တာဝန်ကျင်ကောင်းစွာမရှိခဲ့ဘူး။အဲ့လိုမရှိရတာရရပဲဒီလက်ဖက်ဖွဲ့စည်းတွေကပို့ပြီးရှင်သန်ခွင့်ရဖို့အတွက်ကိုခက်ခဲမှုတွေစိန်ခေါ်မှုတွေနဲ့နေတိုင်းပြီးတော့ဖြစ်တည်တယ်။ကြိုးစားရင်းကျင်ခဲ့ရတယ်။မကြသေးခင်ကမှပြတ်ထန်းလိုက်တဲ့အတီးပြလိုက်တဲ့တင်ပေါ်တယ်မပုံတင်ဆိုင်ရဥပဒေဆိုရှင်တင်ပေါ်တယ်အရက်ဖက်ကွက်ကြီးအားလုံးစပောင်းပြီးတော့ကျိုးသားဆောင်ရထားကြတဲ့ကျိုးသားဆောင်ရမြို့ချက်မပုံလက်ဖြစ်မလို့အတင်မတင်မရဆိုရဥပဒေပါတယ်ပြော မိတနာလေးရောမပုံတင်မတန်ရဥပဒေဖြစ်လာတဲ့ဒီကြောင်းရဲသွားတယ်အဲ့တော့ဒီဥပဒေကဘယ်လိုရှင်လိုလတ်တာပြည့်ဖွဲ့ပြီးပြင်ကိုမိရတနာတနာလေးရောမပုံတင်ခြင်းကိုပြေဝပေးထားတဲ့ဥပဒေဒါမှလည်းဒီဥပဒေကမိဥပဒေဖွဲ့လာပြီးတော့အကောင့်ကပေါ်တဲ့နေရာမှာတော့မိတနာလေးရောမပုံတင်ခြင်းဆိုတဲ့အနစ်သာရကိုရက်ဖက်ဖွဲ့ပြီးဘလောက်ရပါမလားပြေဝရမလားဆိုတဲ့ဆက်လက်ရဆိုင်ရမယ့်ပြင်ခေါ်မှုတွေဖြစ်တယ်တော့ကြည့်ရမယ်အခြေအနေတွေမှာလည်းရှိနေပါတယ်အဲဘယ်လိုလဲဖြစ်ဖြစ်ကျမကတော့လိမ္မာစွာတင်းနေဖွဲ့ပြီးဖြစ်ဆိုတာဒီမိုကရေစီရဲ့အနှစ်သာရလို့ပြောရရင်ကြည့်လို့ပဲဒီမိုကရေစီနိုင်ငံတစ်ခုကိုသွားမယ်ဆိုလို့ရှိရင်လည်းဒီနိုင်ငံမှာဆိုလို့ရှိရင်လိမ္မာစွာတင်းဖွဲ့ပြီးဖြစ်တာမဖြစ်မလို့လိုအပ်တယ်လို့အရက်ဖက်ဖွဲ့ပြီးအင်အားကောင်းပြီးတော့ဒီနိုင်ငံရဲ့ဒီမိုကရေစီစောင့်ပြီးမှပါဝင်ဖို့ဆိုတာလည်းမဖြစ်မလို့ရှိရတဲ့အရာလို့ကျမယုံကြည်ပါတယ်ဒါကြောင့်ဒီနေ့အချိန်မှာတော့ကျမတို့ကဒီလက်ရှိအခြေအနေမှာအရက်ဖက်ဖွဲ့စည်းရတာလူလူလက်စွာရှင်သန်ရက်တိခွင့်ကိုကျမတို့ပြေဝမရပါဘူး။ဒါကြောင့်လည်းကျမတို့ကစင်ခေါ်မှုတွေအများကြီးဝင်ဆိုင်နေသေးဖြစ်ပါတယ်။ဒါကြောင့်ဒီအချိန်မှာဒီကြီးဆုံးကတော့ရက်ဖက်ဖွဲ့စည်းရရဲ့ရှင်သန်ရက်တိဖို့အတွက်အားကောင်းဖို့အတွက်တကယ်ကိုဖန်တီးပေးနိုင်တဲ့တာဝန်ကျင်တစ်ခုဖြစ်ဖို့ဆိုလို့ရှင်ဒီကြားခံလိုက်တဲ့ဥပဒေကကျမတို့မဖြစ်မနေပြေဝဥပဒေအပြတ်ထက်တာရဲ့မိမိသာနာသာနာလျောက်မပုံတင်ခြင်းဆိုရဲ့အနှစ်သာရကိုရက်ဖက်ဖွဲ့ပြီးအကြည့်အဝါရရှိဖို့အတွက်ကိုနိုင်ငံတော်ဆိုးရနေတယ်မဖြစ်မနေတောင်းရပေးဖို့လိုအပ်တယ်ရဲ့ဆိုတဲ့ဟာလည်းတိတာတင်စားနေဒါကြောင့်ကျွန်မကတော့ဒီသင်ဖွဲ့ရေးဆက်ရလက်လက်ရုပ်ချုပ်ရှားနိုင်မှုအတွက်ကိုလွတ်လပ်စွာသင်ဖွဲ့ပြီးဖွဲ့ဆိုရဲ့အချင်းကြီးကောင်းတစ်ခုကိုအချင်းကြီးရမယ်လို့ကြိုးစီပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ရရှိမြခင် VOE ကထုတ်လင်းနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့လို့လိပ်စာတက်ပြီးတော့ပေးပို့နိုင်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ VOE ကိုတယ်လီဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့တယ်လီဖုန်းနံပါတ်က2323855555ဖြစ်ပြီးတော့ fax နံပါတ်က2323855555ဖြစ်ပါတယ်ခင်ဗျာ။ပြည်မြန်မာပိုင်းအစီအစဉ်ကထုတ်လင်းခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာလည်းဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနိုင်ပါပြီ။အင်တာနက်ဆာမျက်နှာ website လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ်။အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လင်းခဲ့ပြီးသားသတင်းတွေကိုလည်းပြန်နားထောင်လို့ရပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗီဒီယိုသတင်းတွေကိုလည်းအဲဒီ website လိပ်စာမှာပဲကြည့်ရှုလို့ရပါတယ်ခင်ဗျာ။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အီရန်နိုင်ငံပါဝင်နေတဲ့အရေးကြီးတဲ့ကိစ္စရပ်နှစ်ခုဖြစ်တဲ့အီရန်နိုင်ငံရဲ့နျူကလ িয়ার စီမံကိန်းနဲ့ပတ်သက်ပြီးအီရန်ဥရောပသမဂ္ဂနဲ့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံအပေါင်း၁နိုင်ငံတွေကြားဆက်ဆက်ဆွေးနွေးနေတာနဲ့နိုင်ငံတကာအတိုင်းဝိုင်းက ISIL အကြမ်းဖက်အဖွဲ့ကိုနှိမ်နှဲဖို့ကြိုးပမ်းနေတာမှာအီရန်နိုင်ငံပါဝင်လာနိုင်ခြေရှိတဲ့ကိစ္စတွေဟာတီးခြားစီဖြစ်တယ်လို့ American ပြည်ထောင်စုကသူတို့ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့ထပ်လောင်းပြောဆိုလိုက်ပါတယ်။အီရန်ဥရောပသမဂ္ဂနဲ့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံ၅နိုင်ငံအပြင်ဂျာမနီနိုင်ငံတို့ဟာအီရန်နိုင်ငံရဲ့နျူကလ িয়ার စီမံကိန်းနဲ့ပတ်သက်ပြီးသတ်မှတ်ထားတဲ့နိုဝင်ဘာ24ရက်မတိုင်ခင်ပြည်စုံကျေပြန့်တဲ့သဘောတူညီချက်တစ်ခုချမှတ်နိုင်ဖို့အတွက်ရည်ရွယ်ပြီးညွော့မြို့မှာအခုဆွေးနွေးမှုအသစ်တွေလုပ်နေကြပါတယ်။ဒီလိုကျေပြန့်တဲ့သဘောတူညီမှုကအီရန်နိုင်ငံရဲ့နျူကလ িয়ার စီမံကိန်းဟာငြိမ်းချမ်းစွာအသုံးပြုဖို့တသက်အတွက်ပဲဖြစ်တယ်ဆိုတာကိုစီစစ်တည်ပြအာမခံနိုင်မှာဖြစ်ပါတယ်။ဥရောပသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအပေါင်းဂျာမနီနဲ့အီရန်နိုင်ငံကြားဆွေးနွေးမှုတွေဟာအီရန်နိုင်ငံရဲ့နျူကလ িয়ার စီမံကိန်းအပေါ်နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်နေတာကိုဖြေရှင်းဖို့အတွက်ရည်ရွယ်တာဖြစ်ပြီးတော့ဒီဆွေးနွေးမှုဟာအီရန်နိုင်ငံက ISIL အဖွဲ့တွေကိုတိုက်နေတဲ့နိုင်ငံတကာအတိုင်းဝိုင်းမှာအီရန်နိုင်ငံပါဝင်လာဖို့ကိစ္စနဲ့ဘလို့မှချိတ်ဆက်မှုမရှိဘဲလုံးဝကိုတသက်စီဖြစ်တယ်လို့အင်ဂျီရောပြောရေးဆိုခွင့်ရှိသူ Josh Arnest ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်အီရန်နိုင်ငံမှာ ISIL အဖွဲ့တွေအင်အားကြီးလာနေတာနဲ့ပတ်သက်လို့ကျန်တဲ့နိုင်ငံတကာအတိုင်းဝိုင်းလိုပဲအီရန်နိုင်ငံကလည်းစိုးရိမ်လာနေပြီးတော့သ တို့အနေနဲ့ ISIL အဖွဲ့ကိုတိုက်ဖို့အသင့်ရှိတယ်ဆိုတာကိုဖော်ပြလာနေတယ်လို့မစ္စတာအာနက်စ်ကမှတ်ချက်ချပါတယ် ISIL အဖွဲ့နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အီရန်နိုင်ငံတို့ဟာ P5 အပေါင်း1နိုင်ငံရဲ့ဆွေးနွေးပွဲအပြင်ပန်းမှာတရားဆွေးနွေးပြောဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့သူရဲ့စီးရေးလှုပ်ရှားမှုတွေကိုတော့အီရန်နိုင်ငံနဲ့ပေါင်းပြီးလှုပ်သွားမှာမဟုတ်ဘူးလို့မစ္စတာအာနက်စ်ကပြောလိုက်ပါတယ်
The United States will not be involved in sharing intelligence with the Iranians. And the United States will not be in a position of trading
aspects of Iran's nuclear program. Israel အဖွဲ့ကိုတိုက်တဲ့နေရာမှာအီရန်ပါလာအောင်အီရန်နိုင်ငံရဲ့နျူကလ িয়ার စီမံကိန်းနဲ့အပေးယူသဘောမျိုးလုပ်နိုင်တဲ့အခြေအနေမျိုးကိုအမေရိကန်ပြည်ထောင်စုအနေနဲ့အရောက်ခံမှာမဟုတ်ပါဘူး။
အဲ့ဒီကိစ္စနှစ်ခုစလုံးဟာလုံးဝကိုတီးကြစီပါလို့အင်မီရောပြောရေးဆိုခွင့်ရှိသူမစ္စတာအာနက်စ်ကပြောလိုက်ပြီးအီရန်နဲ့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့ဂျာမနီတို့ရဲ့ဆွေးနွေးပွဲဟာအီရန်နိုင်ငံရဲ့နျူကလ িয়ার စီမံကိန်းနဲ့ပတ်သက်ပြီးနိုင်ငံကအတိုင်းအဝန်ရဲ့စိုးရိမ်မှုတွေကိုဖြေရှင်းဖို့အတွက်ပဲဆက်ပြီးရှိသွားမှာဖြစ်တယ်လို့အင်မီရောပြောရေးဆိုခွင့်ရှိသူကပြောကြားသွားကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။တရရှိမှခင်ဗျာ။အခုထုတ်လွှင့်ခဲ့တာကတော့ American Soya ရဲ့အားပေါ်ဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြအပ်ပါရယ်ခင်ဗျာ။ကျွန်တော်တို့ VOA ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနားဆင်လို့ရပါတယ်။ည9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းလက်မီတာ190 kHz 1505လိုင်းဒိုမီတာ24 kHz 12305လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235တို့ကနေနားဆင်လို့ရပါတယ်ခင်ဗျာအခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဆံမိုးဝေကကြီးညာပေးရလိမ့်မယ်ခင်ဗျာ
ဟောင်ကောင်မြို့တစ်မြို့လုံးအနှံ့နီးပါလွှမ်းမိုးထားတဲ့အစိုးရစန့်ကျင်ရေးဆန္ဒပြမှုတွေကအရှိန်ဟုန်မြင့်လာနေပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှူးယာရုကဆင်းမပေးဘူးဆိုရင်ကျောင်းသားတွေကအစိုးရရုံးတွေကိုတင်ပတ်ရလိမ့်မယ်လို့သတိပေးထားပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးဖြစ်တဲ့လီယောင်ချွန်ယင်းအနေနဲ့ဒီကနေ့ကြာသာပတေးနေ့ကုန်ချိန်မှာယာရုကနေပြီးတော့နှုတ်ထွက်ပေးရလိမ့်မယ်လို့ဆန္ဒပြသူတွေကဗိုလ်ရုံးနေမှာယာစတန်ပေးတောင်းဆိုလိုက်တာပါ။ယာရုကနေဆင်းမပေးဘူးဆိုရင်အဆောက်အဦတွေကိုတိုက်ခိုက်တင်ပတ်ရလိမ့်မယ်လို့မျှော်လင့်ပြောဆိုထားပါတယ်။မစ္စတာလီယွန်ကဆန္ဒပြခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ကိစ္စတွေကမှာရောယာရုကနေဆင်းပေးဖို့ကိစ္စတွေအတွက်ပါညင်းပယ်ထားပါတယ်။အမေရိကန်သမ္မတအင်ပီရိုရဲ့အဆင့်အမြင့်လုံခြုံရေးအဖွဲ့အကြီးအကဲဂျူလီယာပီယဆန်ဟာသမ္မတရဲ့အန်လျကိုထိခိုက်စေတဲ့အင်ပီရိုလုံခြုံရေးလက်ဟာမှုအဓိကဖြစ်ရနှစ်ခုကြောင့်ဘိုရူးနီကယာရုကနေနှုတ်ထွက်သွားခဲ့ပါတယ်။သမ္မတဘရက်အိုဘားမားဟာဂျူလီယာပီယဆန်ရဲ့ဘိုရူးနီကအင်ပီရိုမှာတွေ့ဆုံစဉ်အတွင်းလျှို့ဝှက်ထောက်လှမ်းရေးအမှုရန်အဖြစ်တက်တန်း30ကြာတာဝန်ခံထမ်းဆောင်ခဲ့သူကိုအတိအမှတ်ပြုကြောင်းပြောဆိုခဲ့ပြီးတော့အင်ပီရိုပြောခွင့်ရသူကလည်းပြောဆိုပါတယ်မြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအကြမ်းမှာတိုက်ပွဲတွေဖြစ်နေတာကြောင့်မြန်မာနိုင်ငံအရှေ့ပိုင်းကိုခီးသွွာလာကြမဲ့အမေရိကန်နိုင်ငံသားတွေကိုရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံကဗိုလ်ထုနေမှာသတိပေးချက်ထုတ်ပြန်ထားပါတယ်
ထရင်ချင်းချုပ်ကိုကုဆမ်မိုဝီကကြီးညာခဲ့တာပါခင်ဗျာဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Ivan Uruku ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာတောတာရှင်တွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနေ့ခင်းဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.